ဒီနေ့ကြောက်တဲ့ပြည်ပဆိုင်ရာဒီအမျိုးသမီးများနေမှာပဲမြန်မာနိုင်ငံမှာတန်းတူညီမျှရေးလူခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှုပ်ရှားခဲ့တဲ့အမျိုးသမီးတွေနဲ့မင်းကလေးတွေကိုဂုဏ်ပြုပါတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်လိုက်ပါတယ်။ဒေါ်ဆန်းစုကြည်လူထုတော်မှာဒေါ်စင်မအောင်မတိတာစံကြောင်းဒေါက်တာစင်တီအောင်မောင်တို့ရဲ့ပုံတွေနဲ့အတူဒီမိုကရေစီရေးနဲ့တန်းတူရေးအတွက်ဥဆောင်လှုပ်ရှားခဲ့သူတွေရဲ့ပုံတွေကိုအတူတွဲပြီးအမေရိကန်တန်ယုံ Facebook စာမျက်နှာလူမှုကွန်ရက်မှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း generation C Gen Z လို့ခေါ်တဲ့မျိုးဆက်သစ်အမျိုးသမီးငယ်တွေရဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုရှေ့တန်းကအဓိကပါဝင်ခဲ့တယ်လို့လည်းအမေရိကန်ညီကြမ်းရေးဌာန USIP ရဲ့အစိုးရခန်းစာတွေကလည်းဖော်ပြခဲ့ပါတယ်။ထောင်နဲ့ချီတဲ့မျိုးသမီးတွေဟာအန်ဒီယာကိုမကြောက်မရွံ့အဖမ်းဆီးခံနှိမ့်ဆက်ညှဉ်းပန်းခံရတဲ့အကြားဒီမိုကရေစီရေးအတွက်ဆက်လက်လှုပ်ရှားခဲ့တာကိုအသိမှတ်ပြုပါတယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့လေပိုင်းဆိုင်ရာကြမ်းဖက်မှုတွေကတော့နေရာတိုင်းမှာရှိနေစေဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှူရှားသူတွေကလည်းစစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာတင်းတင်းကြပ်ကြပ်ပို့ပြီးဖိနှိပ်ကက်သက်ခံရရတယ်လို့တက်ချွတ်လှူရှားသူတွေကပြောနေပါတယ်ခင်ဗျာ